ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူပေါင်း25ရောက်ထက်မဲတည်ဆုံးခဲ့တဲ့အဆောက်အဦမိလောင်မှုနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲမယ်လို့အိုအင်ဌာနကပြောကြားလိုက်ပါတယ်။မိလောင်ခဲ့တဲ့အဆောက်အဦရဲ့အပေါ်လေးတပ်ကိုတရားဝင်ခွင့်ပြုချက်မရှိဘဲဆောက်လုပ်ထားတာဖြစ်ပါတယ်။တရထတွေတိုးတာနဲ့တခြားဆောက်လို့ရေးဆန်ရချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့ဝင်ကြီးဌာနကတာဝန်ရှိသူတွေကိုလည်းဖော်ထုတ်အရေးယူသွားမယ်လို့ OA ဝင်ကြီး SM Rizul Karim ကတိပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခွင့်ပြုထားတဲ့အထက်ထက်ကိုပို့ပြီးတော့ဆောက်ကြတဲ့အဆောက်အဦတွေအများအများရှိပါတယ်။ဒါကမြို့တော်တွေကစီးပွားရေးအချက်အချာကြတဲ့ရပ်ကွက်မှာ FR Tower ဆိုတဲ့အထက်မြင့်အဆောက်အဦကြာတာဘေးနေကနီးလောင်နေတာပါ။အဆောက်အဦထဲမှာလူတွေဟာနိုင်အတော်ကြောင်ပိတ်မိနေခဲ့ကြပါတယ်။တေဆုံးသူ25ရောက်အထိတိုးလာခဲ့ပြီးတော့တယောက်ကလွဲလို့ကျန်တဲ့သူအလုံးဘယ်သူဘဝဖြစ်တယ်ဆိုတာအတိအပြုနိုင်တယ်လို့ဒါကာမျိုးတော်ရဲတပ်ဖွဲ့ဒုတိယရေးမင်းကြီးက AV သတင်းဌာနကိုဒီကနေ့ပြောကြားခဲ့ပါတယ်။မိသားစုဝင်တွေပေးထားတဲ့အထက်လက်တွေအရပျောက်ဆုံးနေသူကျန်တော့ပုံမရပါနဲ့တေချာအောင်လို့လိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်။ဒဏ်ရာရသူ80လောက်ရှိပြီးအများစုဟာမိလောင်ဒဏ်ရာတွေနဲ့ကုသမှုခံယူနေကြပါတယ်ရှင်။